လက်တလုံးဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့ပတ်သက်လို့နိုင်ငံရေးပါတီတချို့ကစိုးရိမ်ကန့်ကွက်တာတွေရှိနေပေမဲ့လည်းဒီကော်မရှင်ကိုဆက်လက်ထားရှိသွားမှာဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံဝန်ကြီးဌာနအစ်မြင့်အရာရှိကြီးတဦးကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်အရေးကိစ္စဟာနိုင်ငံတကာနဲ့ပတ်သက်ဆက်နွယ်နေရဲဆိုတာညင်းမရတဲ့ကိစ္စဖြစ်တာကြ ပြီးခဲ့တဲ့ရက်ပိုင်းကဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုဖျက်သိမ်းပေးဖို့ဒေသခံရခိုင်အမျိုးသားပါတီကတောင်းဆိုခဲ့တယ်လို့အမျိုးသားဒီမိုကရေစီအင်အားစုပါတီနဲ့ပြည်ခိုင်ပြိုးပါတီတို့ကလည်းအမျိုးသားအကျိုးစီးပွားနဲ့အမျိုးသားလုံခြုံရေးရှုထောင့်ကနေစိုးရိမ်မှုရှိကြောင်းဩဂုတ်လ25ရက်နေ့ကအသီးသီးကြေညာချက်ထုတ်ပြန်ခဲ့တာပါဒီနိုင်ငံရေးပါတီတွေရဲ့သဘောထားကိုနားလည်လက်ခံပေမဲ့ရခိုင်အရေးကိစ္စဟာနိုင်ငံတကာနဲ့ပတ်သက်ဆက်နွယ်နေတယ်လို့မြန်မာနိုင်ငံရဲ့နိုင်ငံသားရေးမူဝါဒတွေကြောင့်အခုလိုအတွေ့အကြုံများတဲ့နိုင်ငံသားတွေနဲ့ကော်မရှင်ကိုဖွဲ့စည်းခဲ့တာဖြစ်ကြောင်းနိုင်ငံတော်အတိုင်ပင်ခံဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးဦးစော်ထေးက VOA မြန်မာပိုင်းကိုပြောပါတယ
်ဒါဟုတ်ပြန်သုံးသပ်မှလားရဆိုင်မှာလားဆိုတော့ကျွန်တော်တို့စာဖတ်ကြရတိုင်းဒါကအကြံဉာဏ်ပေးဖို့အကြံပေးကော်မတီဖြစ်တယ်ဒီရဟိုင်းအရေးကိစ္စကဒီရာနဲ့ပတ်သက်ပြီးနိုင်ငံကဆက်နွယ်ပတ်သက်မှုတွေရှိနေတယ်ဆိုတာတော့ဒါတော့မငြင်းနိုင်တဲ့အမှန်တရားဖြစ်တယ်နောက်မြန်မာနိုင်ငံရဲ့နိုင်ငံကအတိုင်းဝိုင်းနဲ့ဆက်ဆံရေးနိုင်ငံရေးမှုတော့အတိုင်းဝိုင်းဆက်နွယ်ပတ်သက်မှုတွေရှိနေတယ်ရှိနေတဲ့ကိစ္စကိုကျွန်တော်တို့ကပြီးခဲ့တဲ့9နှစ်မှာလုပ်ခဲ့တဲ့ရဟိုင်းစုံစမ်းစုစည်းကော်မရှင်အတိုင်းအရှိထွက်တယ်လားဆိုရင်မထွက်ဘူးပေါ့နော်မထွက်ခဲ့ဘူးအဲ့ဒါကိုဒီလေတော့မြန်မာနိုင်ငံအစိုးရရဲ့ပြောကြားချက်နဲ့ဒီတွင်းကပြောကြားချက်နဲ့မလုံလောက်ဘူးမလုံလောက်တဲ့အတွက်ကျွန်တော်တို့ကနိုင်ငံတကာက neutral ဖြစ်ရမယ်ဆက်လက်လုပ်ပြရမယ်အများလေးစားရမယ်စကြတင်ချတဲ့လူတွေဖြစ်ရမယ်အတွေ့အကြုံရှိရမယ်ဆိုတော့ခြုံငုံပြီးတော့မှဒါဒီကော်မရှင်ကိုဖွဲ့စည်းထားခြင်းဖြစ်ပါတယ
်ကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်ကိုဖီအာနန်ကိုရွေးချယ်ရတာနဲ့ပတ်သက်လို့ဦးစော်ထေးကအခုလိုရှင်းပြပါလေ
ကိုဖီအာနန်ဆိုတာကဟိုကဘာတဝမ်းလုံးမှာပေါ့ထောင်စုနှစ်ဖွံ့ဖြိုးရေးကြီးမှန်းချက်ပန်းနိုင်နေပေါ့စာတင်ဆောင်ရွက်ခဲ့တဲ့လူဖြစ်တဲ့နောက်2000တခုနှစ်မှာအင်ဂျင်ရေးနိုဘယ်ဆုရရှိခဲ့တဲ့ပုဂ္ဂိုလ်ဖြစ်တဲ့ပေါ့နောက်ကျန်တဲ့ကဘာရရမှာသူ့ရဲ့ဆောင်ရွက်ချက်တွေအများကြီးရှိပါတယ်အဲဒီဆောင်ရွက်ချက်တွေအရာတင့်တော်တယ်လို့ကျွန်တော်ကယူဆပြီးဒီလိုမျိုးဆောင်ရွက်ခြင်းဖြစ်သွားတာ
ဦးသိန်းစင်အစိုးရလက်ထက်တုန်းကလည်းရခိုင်စုံစမ်းရေးကော်မရှင်ကိုပြည်ရင်းကပုံကိုယ်တွေနဲ့ဖွဲ့စည်းလှုပ်ဆောင်ခဲ့ပြီးအကြံပေးချက်90ကျော်ထွက်လာခဲ့ပေမဲ့အဲ့ဒီအကြံပေးချက်ထဲမှာအကောင့်တွေပေါ်လို့ရတာရောမရတာတွေပါပါဝင်ပြီးအစိုးရဘက်ကအကောင့်တွေမဖော်ခဲ့တာမျိုးလည်းရှိတယ်လို့ဦးစော်ထေးကပြောပါတယ်ဒီအပိုင်းဖွဲ့စည်းလိုက်တဲ့ရခိုင်ပြည်အကြံပေးကော်မရှင်အနေနဲ့ရခိုင်နဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကနေနိုင်ငံတကာကိုထွက်သွားကြတဲ့ဒေသခံမွတ်စလင်ဒုက္ခသည်တွေရင်ဆိုင်နေရတဲ့ပြဿနာကိုစုံစမ်းရေးရခိုင်ဒေသကိုလူသားချင်းစာနာတဲ့နိုင်ငံတကာအကူအညီရရှိရေးအပါအဝင်ဒေသလုံခြုံရေးစတဲ့ကိစ္စရပ်တွေမှာစုံစမ်းသုံးသပ်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တန်းအကြံပေးချက်တင်ပြရမှာဖြစ်ပါတယ်။အဲဒီကမှတဆင့်မြန်မာအစိုးရထံဒီအကြံပေးချက်တွေကိုဆက်လက်တင်ပြသွားဖို့ဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်အဓိကလိုအပ်နေတဲ့လူမှုအတိုင်းဝိုင်းနှစ်ဖက်ကြားပြည်လဲအစ်မြတ်ရေးနဲ့တည်ငြိမ်အေးချမ်းရေးအတွက်ဆက်လက်ဆောင်ရွက်နေရမှာစင်ခုံမှုတွေရှိနေသေးပဲလို့ဦးစော်ထေးကပြောပါတယ
်အခုချိန်ကြီးကျွန်တော်တို့ပြန်လဲတက်မြေကြီးနဲ့အဲဒီငွေအကျန်းကြီးပေါ့နော်အဲ့ဒါကိုဆက်လက်ပြီးတော့တင်းတက်တက်ဆောင်ရွက်နေရတဲ့အနေထားမှာပဲရှိသေးတယ်ဒါကိုနှုတ်နှစ်ဖက်ကြည်လည်အောင်ဆောင်ရွက်ဖို့နောက်တစ်ဖက်ကလည်းကျွန်တော်တို့ဒီဒီဇယ်ဥရေမှုပေါင်းတွေထဲမှာဝင်ရောက်လာဖို့ဒီဟာတွေလုံးမဲ့အစင်တိုင်းအစင်တိုင်းမှာကျွန်တော်တို့မှာစင်ခုံမှုတွေရှိတယ်ဒီမှာနာမလို့ကိစ္စဒါကဟိုဟိုဘက်ဒီဘက်ကြောကြဆိုကြသမိုင်းကြောင်းတွေပေါ့နော်တောက်ထားနေနဲ့ပြောနေကြတယ်သို့တော့သို့ရတဲ့လက်ထက်မှာအတုံးလုံးကိုကျွန်တော်တို့ကကျင်ဆင်ပြီးတော့တုံးဆွဲတဲ့အပေါ်မှာလည်းသဘောထားရင်းမျိုးရှိတယ်ဒါပေမဲ့ဒါကယာယီအဖြစ်ပဲဖြစ်မယ်လုံးဝပြည်လဲသွားတဲ့အနေထားမဟုတ်ဘူးအဲ့တော့ဒါကကျွန်တော်တို့ကအဖြေရှာမှာအဲ့ဒီသဘောရှိပါတယ
်ရခိုင်ပြည်အကြံပေးကော်မရှင်ကိုလူအများလေးစားပြီးအတွေ့အကြုံများတဲ့နိုင်ငံတကာကထင်ရှားသူ၃ဦးနဲ့အတူမြန်မာနိုင်ငံကထင်ရှားတဲ့ပုဂ္ဂိုလ်၆ဦးနဲ့ဖွဲ့စည်းခဲ့တာဖြစ်ပြီးရှိလာစတေမာလာကစားလို့လုပ်ငန်းတွေကိုစတင်ဆောင်ရွက်ကြမှာဖြစ်ပါတယ်ခင်ဗျာ